မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ပြီးနောက်ပိုင်းနေ့စဉ်နိုင်ငံတော်ဖြစ်နေတာတွေကိုနိုင်ငံတကာကသိအောင်လို့ပြည်တွင်းကနေမျိုးစုံစန္ဒထုတ်ဖော်ပြောပြနေကြပါတယ်။လူငယ်တွေအသုံးများတဲ့လူမှုကွန်ရက်တွေပေါ်မှာဆိုရင်နိုင်ငံအနှံ့ကစန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းမှုတွေကိုအင်္ဂလိပ်ဘာသာနဲ့ပါရေးပြနေကြတဲ့အပြင် graphic ပုံတွေဓာတ်ပုံတွေနဲ့လည်းဖော်ပြနေကြပါတယ်။မိုဟင်ကမက်ဒက်စ်ဆိုတဲ့ blog ပေါ်မှာလည်းအာနာသိန်းတဲ့နေ့ကစလို့မြန်မာနိုင်ငံတော်ကနေ့စဉ်ဖြစ်နေတာတွေကို Freedom Memoirs ဆိုတဲ့ကောင်းစဉ်နဲ့အနှစ်ချုပ်ရေးသားဖော်ပြနေကြပါတယ်။နိုင်ငံတကာကတငယ်ချင်းတွေတည်တည်တဲ့အကြောင်းတွေကိုစူးစီးဖော်ပြပေးနေတာဖြစ်တယ်လို့အဲ့ဒီ blog ရဲ့အဖွဲ့ဝင်တယောက်ကရှင်းပြထားပါတယ်။
မြန်မာတို့ရဲ့ blog ကစလုပ်ခရေရဒီအင်္ဂလိပ်လိုရေးတယ်ဆိုတာကိုယ့်ရဲ့ဒီမြန်မာနိုင်ငံရဲ့အကြောင်းကြီးမြန်မာနိုင်ငံမှာနေတဲ့လူငယ်တွေရဲ့အကြောင်းကြီးကိုပြောပြချင်တာအောင်เนาะအဲ့အတွက်ကြောင့်မို့မြန်မာတို့ရဲ့ primary language ကဒီအင်္ဂလိပ်လိုဖြစ်နေတယ်။အခုဒီ2021ခုနှစ် February တရက်နေ့မှာအာဏာသိမ်းမှုစဖြစ်တဲ့အချိန်မှာပဲဟိုမြန်မာတို့ဒီမှာဒီလိုမျိုးကြုံရတဲ့ခါကျတော့ကိုယ်နိုင်ငံတွင်းထဲကအကြောင်းအရာတွေကိုနိုင်ငံတကာကိုသိစေချင်တယ်သိဖို့လည်းအတွက်ပေါ့နော်ဒီမြန်မာနိုင်ငံကဘာပဲပြောအရင်ဟို1998တုန်းကလို့2000တုန်းကတော့ဒီလိုမျိုးအာတည်င်းချက်လက်တွေကနိုင်ငံပြင်ပကိုရောက်ဖို့ဆိုတာခက်ခဲအခုဒီလွန်ခဲ့တဲ့10နှစ်အတွင်းမှာပဲတအားကိုဖွံ့ဖြိုးသွားတဲ့အချိန်မှာညီမတို့မှာဘာပဲပြောနိုင်ငံတကာမှာတငယ်ချင်းတွေရှိလာပြီးမိတ်ဆွေတွေရှိလာတဲ့အခါကျတော့သူတို့တွေကနေတဆင့်တခြားပို့ပြီးသိစေချင်တယ်ပေါ့နော်အဲ့အတွက်ကြောင့်မလို့ညီမတို့အဖွဲ့ကအဖွဲ့သားတွေအနေနဲ့နေတိုင်းပေါ့နော်ဒီနေ့စဉ်ဖြစ်ပျက်သမျှအကြောင်းလေးတွေထဲမှာလူတွေတည်တည်နေတဲ့ထင်တဲ့ဒီနိုင်ငံတကာငွေချင်းတွေတည်တည်နေတဲ့ထင်တဲ့အကြောင်းအရာလေးတွေရေညီမတို့ရဲ့ခန်းစားချက်လေးတွေအတွေးမြင်လေးနည်းနည်းနဲ့ပေါ့နော်ရောဟိုပေါင်းဆက်ပြီးရဲ့အခါကျတော့ညီမတို့ညနေညတိုင်းပြောမှာပေါ့ညတိုင်းအာနာသိမ်းမှုဖြစ်တဲ့တရက်နေရစပြီးရဲ့အခါကျတော့ညီမတို့နေ့တိုင်းဒီ post လေးတင်ဖြစ်ပြီးနေရပေါ့နော်
အဲ့ဒီမှာညီမတို့တင်နေတာကဒီ Freedom Members ဆိုပြီးတော့မှဒီနေဆွဲတဲ့နယ်ပေါ့နော်နေတိုင်းနေတိုင်းညီမပြောသလိုပဲအဖြစ်တာတွေရောအနှစ်ချုပ်ကလေးတွေရေးထားတာတွေ့ပါတယ်အင်္ဂလိပ်လိုအဲ့ဒီမှာဆိုရင်ဒီတချို့အချက်တွေကဒီမှာဘယ်နေရာမှာတော့ဖြင့်အင်အားသုံးပြီးတော့ဖြိုခွင်းတယ်လို့ဘယ်နေရာမှာတော့ဖြင့်ပြစ်ခတ်တယ်လို့ဆိုတာမျိုးတွေလည်းပါပါတယ်ဆိုတော့အဲ့လိုမျိုးပေါ်ပြတဲ့အချက်အလက်တွေကိုခိုင်မာတယ်ပေါ့နော်မှန်ကန်မှုရှိအောင်ကောညီမတို့အနေနဲ့အဲ့ဒါဟိုတေချာအောင်လို့ဘယ်လိုလုပ်ပါလဲရှင့်
အဲ့ဒါညီမတို့အနေနဲ့ကတော့ဒီတည်င်းဟိုဒါညီမတို့ဟိုကအဖွဲ့ထဲမှာလည်းဒီနေတိုင်းရေးတဲ့တောင်းဝန်ယူထားတဲ့အဖွဲ့တွေထဲမှာအနေနဲ့တယောက်ကိုတယောက်ပြန်ပြီးတော့စမ်းစစ်ကြရပေါ့နော်လောလောဆယ်ကရန်ကုန်မှာ fake news နဲ့ဒီလို post တွေအများများရဲ social media မှာအဲ့အတွက်ကြောင့်မို့လို့ညီမတို့ကကိုရတဲ့တည်င်းဒီမှန်ကိုပေါ့နော်ဟိုအများနဲ့ fact check လုပ်ခိုင်းတယ်အထူးသဖြင့်ဒီလိုမျိုးမတင်ခင်ပေါ့နော်အဲ့ခါကျတော့ဒီအဓိကတကယ်ဟိုတည်င်းယုံကြည်ရတဲ့တည်င်းဌာနတချို့ပြီးရဲ့ခါကျတော့အာဒီသတင်းတော့အချို့ပေါ့နော်အဲ့ဒီသူတို့တွေစီကနေပြီးတော့သတင်း source တွေကိုညီမတို့ယူတယ်ပေါ့နော်တကယ်လို့အဲ့လိုသတင်းဌာနတွေကရတဲ့ source တွေမဟုတ်ဘူးဆိုလို့ရှိရင်တော့ဒါညီမတို့ရဲ့မိတ်ဆွေတွေကနေတဆင့်တိတဲ့ဟိုတကယ် first hand ကြုံရတဲ့လူတွေစီကနေပြီးတော့မှညီမတို့ information ရယူပါတယ်အဲ့ဒါအောင်မှညီမတို့ပြန်ရေးပေးတာပေါ့နော်
ခုဆိုရင်ညတိုင်းနှီးပါဟိုအင်တာနက်ဖြတ်တောက်မှုတွေလည်းရှိနေတယ်နောက်တစ်ခါဒီ electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေဆိုတာကိုလည်းပြင်ဆင်ပြီးတော့ပေါ့နော်အထူးသဖြင့်တော့ဒီ internet online သုံးတာတွေကိုတင်းကျပ်ဖို့လည်းဒီအာဏာသိမ်းယူထားတဲ့သူတွေကလုပ်နေတယ်ဆိုတော့အဲ့ဒီလိုလုပ်နေတဲ့ကြားထဲမှာပဲညီမတို့ဆက်ပြီးတော့ freedom memoirs ဟိုဟာလေးတွေကိုနေ့တိုင်းအနှစ်ချုပ်ကလေးတွေကိုနေ့တိုင်းတင်ပေးနေတယ်ဆိုတော့ကိုယ့်ရဲ့လုံခြုံရေးဘိုင်းနဲ့ပတ်သက်ပြီးတော့ကောစိုးရိမ်မှုမရှိဘူးလားရှင့
်စိုးတော့စိုးရိမ်တာပေါ့နော်ဒါပေမဲ့ဒီဟိုစိုးရိမ်ပေမဲ့လည်းလှုပ်ရှားရှိတာကတော့ဆက်လှုပ်ရမှာပဲလို့တော့ညီမတို့ဒီတဖွဲ့လုံးပေါ့နော်ဒီအဖွဲ့သားတွေအကုန်လုံးကတော့ယုံကြည်ရဲ့ဒီ electronic ဟို cyber law ထွက်လာတဲ့အခါမှာတော့နည်းနည်းတော့ဟိုကြောက်တဲ့စိတ်လေးတော့ရှိတယ်ဒါပေမဲ့လည်းဒါကြောက်ပြီးတော့မလှုပ်ပဲနေတာကပို့ပြီးတော့ဟိုကိုယ်တွေလှုပ်ချင်တဲ့ဟာရဲ့ရည်ရွယ်ချက်ပြတ်သုံးစေဒါတစ်ဖက်ကလှုပ်ချင်တဲ့ဟာအောင်မြင်သွားမှာပေါ့ညီမတို့တာစီပိတ်ပင်ချင်တဲ့ညီမအကြောင်းနေမယ်ဆိုလို့ရှိရင်တို့တာစီပိတ်ပင်ချင်တဲ့အောင်မြင်သွားမယ်ပေါ့နော်အဲ့အတွက်ကြောင့်မို့လို့ညီမတို့ဒါကိုတော့ဆက်ပြီးတော့ရာသရွေပေါ့နော်ရာသရွေဆိုရဲ့နေရာမှာဒီအင်တာနက်အခြေအနေရာသလောက်ပေါ့နော်အင်တာနက်အခြေအနေရာသလောက်ညီမတို့ဆက်ပြီးတော့အတက်နိုင်ဆုံးစ조사ပြီးတော့ညီမတို့ဒီကနေဒီ information တွေမဒီအချက်လက်တွေမထွက်နိုင်ရင်တော့မှညီမတို့နီလန်းနေရှာတာပါတယ်အဲ့ကနေမထွက်ထွက်အောင်တော့ဒီနေတိုင်းကိုတော့ဟိုအမြဲတမ်းမျှဝေပြီးဖို့တော့ညီမတို့ဆုံးဖြတ်ထားပါတယ်
နောက်ညီမတို့အခုလိုပေါ့နော်အဲ့လိုနေ့တိုင်းရင်းနေတဲ့အထက်မှာဒီလိုဟိုအနှစ်ချုပ်စာသားတွေအပြင်ကို graphic ပုံလေးတွေနဲ့လည်းလူတွေကိုဆွဲဆောင်နိုင်အောင်လုပ်တာတွေ့ရပါတယ်ရှင့်အဲ့ဒါကရောဟိုဘလောက်ထိထိရောက်မှုရှိတယ်လို့ပြောလို့ရတယ်ရှင့်
အဲ graphic ကတော့တော်တော်လေးအရေးပါတယ်လို့ ဟိုညီမတို့လည်းယုံကြည်တာတွေဟိုအရင်ခေတ်တုန်းကတော့မှဒီမဂ္ဂဇင်းတွေမှာစောင်းမားတို့ဝတ္ထုတို့ပုံဖော်တရုတ်ဖော်ရေးတဲ့ဟာတွေကလည်းအရေးကြီးခဲ့တာပေါ့နော်အခုအဲ့ခါကျတော့ညီမတို့ဆိုရှယ်မီဒီယာမှာကနေတဆင့်ဟိုမျှဝေတဲ့ခါကျရင် graphic ရဲ့အရေးပါမှုကလည်းတော်တော်လေးရှိတယ်ဒီလူငယ်တွေကလည်းစာအပြည့်မဖတ်ရင်တောင်မှပုံလေးကြည့်ပြီးတဲ့ခါကျတော့ပုံလေးတွေ့ဝါပြီးတဲ့ခါကျတော့မှထောက်ကြည့်တာမျိုးလေးရှိတဲ့အတွက်ကြောင့်မလို့ညီမတို့ဒီပုံလေးတွေကိုလည်းအဓိကသေချာလေးစဉ်းစားပြီးတဲ့ခါကျတော့ဟိုအများရန်တွဲတွဲပြီးတော့အဲ့လိုမျိုးလေးတင်ပေးတာပေါ့เนาะဟိုပုံလေးတွေ့ပြီးကြိုက်သွားတဲ့ဟာမျိုးလေးတွေလည်းကြားရပါရဲ့ရှင်
ဒါပေမဲ့ဒီအခုပေါ့เนาะညီမတို့ဒါမျိုးလုပ်နေတယ်ဆိုတာကဒါညီမတို့ရဲ့အနာဂတ်အတွက်ကိုလုပ်နေကြတယ်ဆိုပြီးလူငယ်တွေပြောနေတဲ့အတန်အမြဲကြားရပါတယ်ဆိုတော့ညီမတို့အခုလိုမျိုးကိုတက်နိုင်တဲ့ဘက်ကနေပေါ့เนาะဒီလိုမြန်မာနိုင်ငံမှာဘာတွေဖြစ်နေတယ်အပြောင်းလဲကိုအခုလက်ရှိဖြစ်နေတဲ့အာဏာသိမ်းမှုအခြေအနေကနေပြီးတော့အပြောင်းလဲဖြစ်ဖို့ညီမတို့ကဟိုစန္ဒနဲ့ဒါလုပ်နေကြတာပေါ့လေဆိုတော့ညီမတို့ရဲ့ဒီအနာဂတ်အတွက်အခုလိုဆောင်ရွက်မှုတွေကဘယ်လောက်ထိအရေးကြီးတယ်လို့ညီမပြောချင်ပါလဲရှင
်။လွန်ခဲ့တဲ့10နှစ်မှာဒီမိုကရေစီဆိုတာအစ်စ်မဟုတ်ပေမဲ့လည်းဟိုဘယ်လိုပြောမလဲ။အ ਨੇ ချင်းကိုဒီအရသာကိုတည်သွားပြီ။အဲ့ခါကျတော့ဒီဟာကိုဒီလမ်းကြောင်းကိုဆက်ဖောက်ဖို့ပဲလိုမှာပေါ့နော်။အခုကနောက်ပြန်ဆွဲနေတာဖြစ်တဲ့အတွက်ကြောင့်မို့လို့ညီမတို့ဆက်ပြီးတော့နောက်ပြန်ဆွဲတဲ့ဟာကိုဘယ်လိုမှလက်ခံလို့ဖြစ်မှာမဟုတ်ဘူးဒီအထူးသဖြင့်ညီမတို့ဒီနေတိုင်းဒီလိုမျိုးဟိုဆန္ဒပြပွဲတွေကိုတွားမယ်ဆိုလို့ရှိရင်တို့ကြွေးကြော်တာတစ်ခုရှိရမှာရယ်ဟိုငါတို့တွေကလူငယ်တွေပေါ့လူငယ်တွေမှာအနာဂတ်ရှိတယ်ဒါညီမတို့လိုမျိုးဒီ20ကျော်30ဝန်းကျင်နေတယ်မကောက်ဘူးဒီ10ကျော်တက်အရွယ်တွေမှာပါတို့တွေအတွက်နောက်ထပ်လာမယ့်ဒီ generation alpha ကလေးတွေအတွက်ကဒီအခုလက်ရှိစစ်အာဏာသိမ်းတဲ့အဖွဲ့ကလုပ်နေတဲ့ဥပဒေတွေထုတ်ပြန်တဲ့ဟာတွေကိုကြည့်မယ်ဆိုဆိုဆိုင်ပါလို့ပဲကြည့်မယ်ဆိုရင်ဒါကအရန်ဟိုတိုင်းပြည်အတွက်အရန်နောက်ပြန်ဆွဲနေတဲ့ဟာမျိုးတွေဖြစ်နေရပေါ့နော်အဲ့ဒါတွေကိုတကြံတဲ့ဒီလမ်းပေါ်မှာထွက်ပြီးတော့ဆန္ဒပြနိုင်တဲ့လူငယ်တွေကထွက်ပြနေတဲ့အချိန်မှာကြံတဲ့ညီမတို့ဒီညီမတို့တွေမှာဆိုလို့ရှင်လဲရုံးနေအလုပ်တွေရှိတယ်ဒါပေမဲ့လည်းဒီကနေပြီးတော့ online ကနေတဆင့်ပေါ့နော်နိုင်ငံတကာတိတယ်ဆိုလို့ရှင်တကယ်ညီမနိုင်ငံမှာဘလို့တွေဖြစ်နေလဲဆိုတာကိုတို့သိမှပဲဒီလူတွေဒီလိုမျိုးဖြစ်နေပါလားကြုံနေရပါလားပေါ့နော်ဟိုမျှဝေနိုင်မယ်လို့ညီမထင်တယ်ညီမတို့ပြီးရခါကျတော့ဒီနိုင်ငံတကာကပို့တည်ရင်နိုင်ငံတကာမိတ်ဆွေတကယ်ချင်းတွေကလည်းတို့ရဲ့ဒီအစိုးရတွေကိုတဆင့် open letter ပေါ့နော်အဲ့လိုမျိုးလေးတွေပေးနေတယ်လို့ညီမကြားတယ်အဲ့ခါကျတော့ဒီအနာဂတ်အတွက်ကတော့အခုအချိန်မှာလှုပ်တာကဟိုတက်အကုန်လုံးအဆင်ပြေတဲ့နေရာကနေလှုပ်ပြီးနေကြတာကအရန်အရေးကြီးတယ်ပေါ့နော်အခုအချိန်မှာဟိုအဆုံးမတိုက်လို့ရှင်တော့ညီမတို့နောက်ပြန်ဆွဲမှာပဲအဲ့ဒါဘယ်သူအတွက်မှတော့မကောင်းတော့ဘူးလို့ထင်တယ်လေ
မိုဟင်ဂါမက်ဒက်စ်ဆိုတဲ့ blog ပေါ်မှာအာဏာသိမ်းမှုနောက်ဆက်တွဲဖြစ်နေတာတွေကိုနေ့တိုင်းအနှစ်ချုပ်ဖော်ပြတဲ့ Freedom Memoir blog အဖွဲ့ဝင်တစ်ယောက်ဖြစ်ပါတယ်ရှင်သူတို့ရဲ့လွတ်လပ်မှုနဲ့အခွင့်အရေးဆုံးရှုံးမှုကိုလက်မခံနိုင်ကြတဲ့အတွက်အခုလိုမျိုးနီလန်မျိုးစုံနဲ့လူငယ်တွေကသူတို့ရဲ့ဆန္ဒကိုထုတ်ဖော်နေကြတာဖြစ်ပါတယ်ကျွန်မဆုမြတ်ပါပါ